Welcome to the Voice of America in Burmese.
မင်္ဂလာပါရှင် VOA American တိုင်းရဲ့2016ခုနှစ်ဇူလိုင်လ1ရက်တောက်ကြနေ့ညနေပိုင်းအစီအစဉ်တွေကို American ပြည်တော်စုမြို့တော် Washington DC ကနေတိုက်ရိုက်ထုတ်လွှင့်ပေးနေပါပြီ9.16 19 25တို့ကနေဖမ်းယူနိုင်နိုင်ပါတယ်ရှင်ကျမခွာညိုပါအခုညနေပိုင်းစီစဉ်တွေတာဝန်ယူပါမယ်ရှင်
။မင်္ဂလာညနေခင်ပါခင်ဗျာ။ဒီကနေ့ညနေပိုင်းသတင်းတွေကိုဒေါက်ကင်ဆိုးဝင်းနဲ့ကျွန်တော်ကြော်သိမ်းကြေညာမှာပါ။လူကုန်ကူးမှုတိုက်ဖျက်ရေးအခြေအနေဆိုင်ရာအမေရိကန်အစိုးရကစားမှာထိုင်းကိုအဆင့်မြင့်ပြီးမြန်မာကိုအဆင့်နှိမ့်တက်မှတ်လိုက်ပါတယ်။ဩစတြေးလျနိုင်ငံမှာမေလသမရယူကောက်ပွဲရလဒ်ကိုတရားရုံးကပယ်ဖျက်လိုက်တာကြောင့်ယူကောက်ပွဲပြန်ကျင်းပရဖို့ရှိပါတယ်။ဘင်္ဂလားဒေ့ရှ်မှာဟိန္ဒူဘုန်းတော်ကြီးတစ်ပါးဓားနဲ့အခုခံရလို့အသက်သေဆုံးသွားပါတယ်။ဒီသတင်းတွေပါဝင်တခြားနိုင်ငံတကာထိပ်တန်းသတင်းတွေကိုလည်းကြားရပါမယ်ခင်ဗျာ။
အခုညနေခင်းသတင်းလွှာတွေနားဆင်ရမယ့်အထက်မှာတော့မြန်မာနိုင်ငံဟာလူကုန်ကူးမှုတိုက်ဖျက်ရေးစ조사ဆောင်ရွက်နေပေမဲ့လူမှောင်ခိုကုန်ကူးမှုတွေကတော့ကြီးထွားလာနေစေဆိုတဲ့အခြေအနေနဲ့ပတ်သက်လို့ရက်တပ်ဖွဲ့ဝင်တာဝန်ရှိသူတူကအခုလိုပြောပါတယ်
။လိုင်သာတို့ရှိပြီးသားတို့ဘက်မှာတော်တော်များများမိန်းကလေးတွေပေါ့နော်။ပြုတ်ဒီနေဆက်ပေါ့နော်။နေဆက်ဘက်မှာစားတော့ဆိုင်တို့ဘာတို့မှအလုပ်ရမယ်။အဲ့မှာဒါသာကောင်းကောင်းရမယ်ဆိုပြီးတော့ခေါ်သွားတာပေါ့နော်။ခေါ်သွားပြီးဟိုဘက်ရောက်တော့
မှရဲမှုရဲဝင်းအောင်ရဲ့ပြောပြချက်နဲ့အတူနားဆင်နိုင်ပါတယ်ရှင်။27ရာစုပင်လုံညီလာခံအတွက်အကျိုးညှိနှိုင်းမှုတွေမှာလက်နက်ကင်အဖွဲ့တွေအားလုံးပါဝင်ရေးအတွက်အပြစ်ရက်လက်မှတ်ထိုးမထားတဲ့အဖွဲ့တွေကတောင်းဆိုထားပါတယ်။အခုလို27ရာစုပင်လုံညီလာခံဖြစ်မြောက်ရေးဆွေးနွေးနေတဲ့တစ်ချိန်တည်းမှာကချင်နဲ့ရှမ်းပြည်နယ်ဘက်တွေမှာတော့ပြစ်ခတ်မှုတွေဆက်လက်ရှိနေဆဲဖြစ်ပါတယ်။ဒီလိုမျိုးသတင်းဆောင်ပါတွေမတိုင်ခင်အခုရင်ဆုံးတော့နောက်ဆုံးသိထားရတဲ့မြန်မာနဲ့နိုင်ငံတကာသတင်းတွေကိုကိုကျော်သိန်းနဲ့ဒေါက်ကင်ဆိုးဝင်းတို့ကကြီးညာပေးပါမယ်ရှင်။
အမေရိကန်ဆိုရကနိုင်စင်ထုတ်ပြန်တဲ့လူမောင်ခိုကူးမှုအခြေအနေဆိုင်ရာအစိုးရကစားထဲမှာထိုင်းနိုင်ငံကိုအဆင့်မြင့်တက်မှတ်လိုက်တဲ့အတွက်ကျေးဇူးတင်တဲ့အကြောင်းထိုင်းစစ်ဆိုရကပြောပါတယ်။ထိုင်းနိုင်ငံကိုအနှိမ်ဆုံးဖြစ်တဲ့ Tier 3ကနေ Tier 2စောင့်ကြည့်နိုင်ငံများစီးရင်တဲ့အဆင့်မြင့်တက်မှတ်လိုက်တာပါ။ထိုင်းနိုင်ငံဟာလူကိုကူးမှုတိုက်ဖျက်ရေးဆိုင်ရာအနှိမ်ဆုံးစံနှုန်းတက်မှတ်ချက်တွေအတိုင်းအပြည့်အဝလိုက်နာလှုံ့ဆော်တာမဟုတ်ပေမဲ့ပြီးခဲ့တဲ့နှစ်အတွင်းတိသာထင်ရှားတဲ့တိုးတက်မှုတွေရှိခဲ့တယ်လို့အစိုးရကစားမှဖော်ပြထားပါတယ်။လူကုန်ကူးတာကိုလုံးဝသီးမခံတဲ့မူဝါဒဆက်ကျင့်ကြုံသုံးသွားမှာဖြစ်ပြီးကျွန်တော်အလို့ကိုကျွန်တော်လုပ်သွားပါမယ်လို့ထိုင်းဝန်ကြီးချုပ်ဖရာယုချန်တိုချာကသတင်းထုတ်တွေကိုပြောပါတယ်။ဒါပေမဲ့လည်းထိုင်းနိုင်ငံကိုအဆင့်မြင့်သတ်မှတ်တဲ့ပေါ်ရွှေပြောင်းလူသမားရေးလုပ်နေတဲ့အဖွဲ့တွေကတော့သဘောမတူကြပါဘူး။လူကုန်ကူးခံရဖို့အကောက်အွယ်အမဲဆုံးဖြစ်နေတဲ့ရွှေပြောင်းလူသမားတွေကိုကောက်ွယ်ပေးရေးထိုင်းဆူရကတိတိယယောလုပ်တာမရှိဘူးလို့ထောက်ပြကြပါတယ်။ထိုင်းနိုင်ငံမှာမြန်မာရွှေပြောင်းလူသမားတန်းနဲ့ချီရှိနေပြီးအဲ့ဒီအထက်ကအများပြားဟာတရားဝင်နေထိုင်လုပ်ကံကွင့်ရထားသူတွေမဟုတ်ပါဘူး။ဒီကရနစ်ကတရားသူအဆင့်မှာသတ်မှတ်ထားတဲ့မြန်မာနိုင်ငံကတော့ဒီနှစ်အဆင့်လျော့ပြီးတရား3အဆင့်သတ်မှတ်ခံရပါတယ်။မြန်မာနိုင်ငံဟာအမျိုးသားအမျိုးသမီးနဲ့ကလေးငယ်တွေအတင်းအဓမ္မအလုပ်ခိုင်းစေခံရတဲ့ပင်ရင်းနိုင်ငံတစ်ခုမြန်မာနိုင်ငံတွင်မှရောပြည်ပမှာပါအမျိုးသမီးနဲ့ကလေးငယ်တွေလိမ်မိုင်းဆိုင်ရာလူကုန်ကူးခံရတဲ့ပင်ရင်းနိုင်ငံတစ်ခုဖြစ်နေတယ်လို့ကမ္ဘာတဝန်းလူကုန်ကူးမှုအခြေအနေဆိုင်ရာအမေရိကန်ဆိုရကထုတ်ပြန်တဲ့2016ခုနှစ်အစိုးရကစားမှာဖော်ပြထားပါတယ်။
တူရကီနိုင်ငံအစ္စတန်ဘူမြို့လေဆိပ်ကိုအင်ဂါနေ့ကတိုက်ခိုက်မှုနဲ့ပတ်သက်လို့စီစဉ်ခဲ့တဲ့သူဟာအက်မက်ရှာတီယက်ဆိုသူဖြစ်တယ်လို့သံသယရှိနေကြပါတယ်။အက်မက်ရှာတီယက်ရဲ့နောက်ကျောင်းမှတ်တမ်းတွေအရသူဟာရုရှားနိုင်ငံကိုပုံကန်းနေတဲ့ချက်စီယက်ဒေသကအသေးခံတိုက်ခိုက်မှုတွေနဲ့ပါဝင်ပတ်သက်ခဲ့ပြီးအခုနောက်ဆုံးတော့ဆီးရီးယားနိုင်ငံမှာရောက်ရှိနေတာဖြစ်ပါတယ်။တူရကီနိုင်ငံရဲ့အတာတုနိုင်ငံတကာလေဆိပ်မှာအင်ဂါနေ့ကအသေးခံဘုံးကွဲသူ3ဦးရဲ့တိုက်ခိုက်မှုကြောင့်လူ44ယောက်ထဲမှနေသေဆုံးပြီး230ကျော်ထိခိုက်ဒဏ်ရာရခဲ့ကြပါတယ်။အသေးခံတိုက်ခိုက်သူ3ယောက်ကတော့ရုရှား၊ဥဇ်ဘက်ကစ္စတန်နဲ့ကီရဂစ္စတန်နိုင်ငံသားတွေဖြစ်ကြတယ်လို့ဆိုတဲ့တူရကီတာဝန်ရှိသူတွေရဲ့ပြောဆိုချက်ကိုကိုးကားပြီးနိုင်ငံသားသတင်းတွေကဖော်ပြကြပါတယ်။ဒီတိုက်ခိုက်မှုကိုနောက်ွယ်ကကြိုးကန်ခဲ့သူလို့တန်တရားရှိသူရှာတီယက်ဟာ2000ခုနှစ်ကရုရှားနိုင်ငံကနေထွက်ခွာခဲ့ပြီးဩစတြေးလျနိုင်ငံမှာနိုင်ငံရေးခိုလုံခွင့်ရှောက်ထားခဲ့ပါတယ်။2003ခုနှစ်မှာတော့ဩစတြေးလျနိုင်ငံသားဖြစ်ခံယူခဲ့ပြီးဩစတြေးလျနိုင်ငံကူးလက်မှတ်ကိုင်ဆောင်ကဥရောပတခွင်လွတ်လွတ်လပ်လပ်သွားလာခွင့်ရှိသူဖြစ်ပါတယ်။2010ခုနှစ်မှာတော့ရုရှားထောက်လှမ်းရေးရဲ့မြစ်တာရပ်ခံချက်အရယူကရိန်းနိုင်ငံကသူ့ကိုဖမ်းဆီးခဲ့ပေမယ့်မကြခင်မှာပဲပြန်လွတ်လာခဲ့ပါတယ်။2011ခုနှစ်မှာလည်းရှာတီယက်ကိုဘူလ်ဂေးရီးယားနဲ့တူရကီနိုင်ငံနယ်စပ်မှာဖမ်းဆီးခဲ့ပြီးဂျနီဗာဒုက္ခသည်သဘောတူစာချုပ်အရတရားရုံးကပြန်လွတ်ပေးခဲ့ပါတယ်။2015ခုနှစ်မှာဖေဖော်ဝါရီလမှာတော့ IS အကြမ်းဖက်အဖွဲ့ကထုတ်လွှင့်တဲ့ YouTube ဗီဒီယိုမှာရုရှားစကားပြော IS တပ်ဖွဲ့ရဲ့တပ်မှုအဖြစ်ရှာတီယော့ဖ်ကိုတွေ့ခဲ့ကြရပါတယ်။ဒါကြောင့်2015ခုနှစ်အောက်တိုဘာလကထုတ်ပြန်ခဲ့တဲ့ American ဘဏ္ဍာရေးဝန်ကြီးဌာနရဲ့ကမ္ဘာတဝန်းအထူးသတိထားရမယ့်အကြမ်းဖက်သမားများစီးရင်မှာရှာတီယော့ဖ်ကိုထည့်သွင်းလိုက်ပါတယ်ရှင်
။ဩစတြေးလျနိုင်ငံမှာမေလကကျင်းပတဲ့သမရယူကော့ပွဲရလဒ်ကိုနိုင်ငံရဲ့အမြင့်ဆုံးတရားရုံးကဒီကနေ့ပယ်ဖျက်လိုက်ပါတယ်။ ယူကောက်ပွဲမှာကပ်ပြီးရှုံးသွားတဲ့တမရလောင်းနိုဘာဟူဖာရဲ့လက်ရဆုံးပါတီကယူကောက်ပွဲရလဒ်ကိုမကျေနပ်လို့တရားရုံးမှာစောရကတဲ့လျှောက်ထားတဲ့အမှုကိုအခုလိုဆုံးဖြတ်ပေးလိုက်တာပါမေလ22ရက်ယူကောက်ပွဲရလဒ်ပေါ် Freedom Party ခေါင်းဆောင် Heinz Christian Strzok စောရကတဲ့လျှောက်ထားတာကိုအတည်ပြုပေးလိုက်ပြီးလို့ Austria နိုင်ငံအခြေခံဥပဒေဆိုင်ရာဂုဏ်ရုံးအကြီးကဲ Gerhard Hosinger ကကြေညာပါတယ်ပြက်ကွက်မဲတွေကိုရည်တွက်တာမှာမတမာမှုတွေရှိခဲ့တယ်လို့ထောက်ပြပြီးမဲရလတ်ကို Freedom Party ကစင်ခေါ်တာပါ။ယူကောက်ဘွဲပြန်ကျင်းပဖို့တရားရုံးကဆုံးဖြတ်ထားပြီးစက်တင်ဘာဒါမှမဟုတ်အောက်တိုဘာလလောက်မှာကျင်းပမယ်လို့ခန့်မှန်းထားပါတယ်။ဒီလိုချင်းပြန်လို့ရင်တော့ဥရောပသမဂ EU ဖွဲ့ဝင်ဖြစ်တဲ့ Austria နိုင်ငံကိုလက်ရဆုံးပါတီကပထမဆုံးအကြိမ်ဖြစ်ဦးဆောင်ခွင့်ရသွားနိုင်ခြင်းရှိပါတယ်။ EB လကကျင်းပတဲ့ပထမကြော်ယူကောက်ဘွဲမှာ Freedom Party ခေါင်းဆောင် Hofer ကအနိုင်ရခဲ့ပြီးလူလူသဘောထားစစ်တမ်းတွေမှာလည်းဦးဆောင်နေခဲ့တာပါ။အဲဒီနောက်မှာနောက်တစ်ကြော်ယူကောက်ဘွဲမှာGreen Party ကတမရလောင်း Alexander Van der Bellen ကိုမဲအရေအတွက်3000လောက်နဲ့ရှုံးသွားတာပါ။အသက်45နှစ်ကျော်ဟူဖာဟာလူဝင်မှုကိစ္စအဆန့်ကျင်မဲဆွယ်သူဖြစ်ပြီးမဲဆွယ်စည်းရုံးပွဲတွေမှာပြည်စတူတနက်ကိုင်းလေးရှိတယ်လို့ပြောကြပါဗျ။
Australia နိုင်ငံမှာပြည်ထောင်စုအဆင့်ရွေးကောက်ပွဲကိုမနေ့ဖရန်စနေနေ့မှာကျင်းပတော့မှာဖြစ်ပါတယ်။ဒီရွေးကောက်ပွဲမှာအင်အားသိမ့်မတောင့်တင်းလာတဲ့ပါတီငယ်လေးတွေကလက်ရှိအစိုးရကိုဖယ်ရှားပစ်နိုင်မလားဆိုတာကိုတော့မဲဆန္ဒရှင်တွေကအဆုံးဖြတ်ပေးကြမှာဖြစ်ပါတယ်။မဲဆန္ဒရှင်တွေအတွက်ဥရုယားသည့်အပြောင်းလဲလူဝင်မှုကြီးကြပ်ရေးနဲ့ပညာရေးကဏ္ဍဟာအဓိကကြပေမဲ့လို့အနိုင်ရှုံးကိုတော့စီးပွားရေးအခြေအနေကပဲအဆုံးဖြတ်ပေးဖို့များပါတယ်။ Australia နိုင်ငံဟာလွန်ခဲ့တဲ့25နှစ်အတွင်းစီးပွားရေးကျဆင်းမှုဒဏ်ကိုရှောင်လွှဲနိုင်ခဲ့ပါတယ်။ဥရောပသမဂ္ဂကနေဗြိတိန်ခွဲထွက်ဖို့ဆုံးဖြတ်ချက်ကြောင့်အော်စတြေးလျနိုင်ငံမှာလည်းစိုးရိမ်မှုတွေကြဲကြဲပြန့်ပြန့်ဖြစ်ပေါ်နေပါတယ်။အော်စတြေးလျနိုင်ငံရဲ့ခေါင်းဆောင်တွေကတော့သူတို့ရဲ့မဲဆွယ်စည်းရုံးရေးမှာစီးပွားရေးဖူလုံမှုကိုအဓိကထားပြောဆိုနေကြပါတယ်။လက်ရှိဝန်ကြီးချုပ်မဲလ်ကွန်တန်ဘွန်းကတော့သူ့ရဲ့ညွန့်ပေါင်းအစိုးရအနေနဲ့နိုင်ငံရဲ့လိုအပ်ချက်ဖြစ်တဲ့တည်ငြိမ်ရေးကိုဖြည့်ဆည်းပေးနေပါတယ်လို့မဲဆန္ဒရှင်တွေကပြောဆိုလိုက်ပါတယ်။ဒါပေမဲ့အတိုက်ခံလေးပါပါတီခေါင်းဆောင်ဘီလ်ရှော့တန်ကတော့ဝန်ကြီးချုပ်မဲလ်ကွန်တန်ဘွန်းဟာဗြိတိန်ဝန်ကြီးချုပ်ဒေးဗစ်ကင်မရွန်းတို့ပဲပြန့်ညံ့တဲ့ခေါင်းဆောင်တယောက်ဖြစ်တယ်လို့ဝေဖန်လိုက်ပါတယ်။မဲဆွယ်စည်းရုံးရေးနောက်ဆုံးနေ့မှာအဓိကပါတီကြီးနှစ်ခုဟာသူမသားကိုမသားလူထုထောက်ခံမှုရရှိနေပါတယ်လို့လူထုထင်မြင်ချက်စစ်တမ်းတွေကဖော်ပြနေကြပါတယ်ရှင်။
ယူအေဗီကန်အတန်ညနေဘက်မြန်မာဘာသာစစ်စစ်တွေကိုညနေ6နာရီခွဲကနေ9နာရီအထိလိုင်းဒိုမီတာ18 kHz 1683ညလိုင်းဒိုမီတာ19 kHz 15565လိုင်းဒိုမီတာ25 kHz 11965တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင
်ဒီရီကနေတောက်ကြညာလီဘက်သတင်းတွေကိုတရားဆက်လက်ထုတ်လွှင့်နေပါတယ်အိန္ဒိယနိုင်ငံဟာဒုံးကျည်နည်းပညာတင်ပို့တာကိုကြီးကြပ်ထိန်းချုပ်တဲ့အဖွဲ့ထဲမှာဒီသတင်းပတ်တွင်ပါဝင်လိုက်တာကြောင့် VNM လူနိုင်ငံတွေကိုအဆင့်မြင့်ဒုံးကျည်စနစ်တွေရောင်းမဲ့အစီအစဉ်ပို့ပြီးခိုင်မာသွားပါတယ်။အဖွဲ့ဝင်နိုင်ငံ35နိုင်ငံမှရှိတဲ့ဒုံးကျည်နည်းပညာထိန်းချုပ်ရေးအဖွဲ့ MTCR ထဲမှာအိန္ဒိယနိုင်ငံကအဖွဲ့ဝင်ဖြစ်ပါဝင်လိုက်တာပါ။ MTCR မှာအိန္ဒိယနိုင်ငံအဖွဲ့ဝင်ဖြစ်သွားတာကြောင့်နျူကလ িয়ার ဆိုင်ရာကုသံရောင်းမယ့်ရေးကိုထိန်းချုပ်တဲ့ Nuclear Suppliers Group မှာအဖွဲ့ဝင်ဖြစ်ရေးတရုတ်ကကန့်ကွက်နေတာကိုကြော်လွှားဖို့အားပူရသွားပြီလို့လူညုံရေးဆိုင်ရာလေ့လာသုံးသပ်သူတွေကပြောပါတယ်။အိန္ဒိယနိုင်ငံကတင်ပို့ဖို့ရှိတဲ့အဓိကဒုံးကျည်စနစ်တစ်ခုကတော့အိန္ဒိယနဲ့ရုရှားပူးတွဲထုတ်လုပ်ပြီးအတန်ထက်မြန်တဲ့ BrahMos ပဲ့ထိန်ဒုံးကျည်စနစ်ပါဒီဒုံးကျည်ဟာကီလိုမီတာ290လောက်ထိရောက်နိုင်ပြီးမြေပြင်ရေပြင်နဲ့ရေငုပ်သင်္ဘောပေါ်ကနေပြည့်လွတ်နိုင်ပါတယ် BrahMos ဒုံးကျည်ကိုလူကျင်တဲ့နိုင်ငံတွေထဲမှာရှီတောင်ရှားဒေသက VNM နိုင်ငံအပြင်အင်ဒိုနီးရှားနဲ့မလေးရှားနိုင်ငံတွေလည်းပါပါတယ်အဲ့ဒီနိုင်ငံတွေဟာတောင်တရုတ်ပင်လယ်နေပြည်တော်ဆိုင်မှုကိစ္စတရုတ်နဲ့အငင်းပွားနေတာပိုပြင်းထန်လာတာနဲ့အမျှသူတို့ရဲ့ကာကွယ်ရေးစနစ်တွေကိုပိုကောင်းအောင်လုပ်ချင်နေတာပါတရုတ်ကိုဒေါသထွက်အောင်လုပ်မိမှမျိုးကိုစိုးရိမ်နေတဲ့အချင်းတော်ရှာနိုင်ငံတွေနဲ့အဆင့်မြင့်စစ်ဖက်ပူးပေါင်းဆောင်ရွေးလို့ဖို့အိန္ဒိယကတွန့်ဆုံနေတာအတော်ကြပါပြီ။ဒါပေမဲ့လည်းဝန်ကြီးချုပ်နေရင်ဒရာမိုဒီလက်ထက်မှာအမေရိကန်နဲ့ပိုပြီးနီးကပ်တဲ့မဟာဗျူဟာမြောက်မိတ်ဖက်ဆက်ဆံရေးတည်ဆောက်လာပြီးတဲ့နောက်အိန္ဒိယအနေနဲ့ဆက်ပြီးတွန့်ဆုံနေတော့တာဖြစ်ပါတယ်
။ဘင်္ဂလားဒေ့ရှ်နိုင်ငံကဟိန္ဒူဖျားဆောင်တစ်ခုမှာဒီကနေ့ဟိန္ဒူဖုံးတော်ကြီးတစ်ပါးကိုဓာတ်နဲ့ထိုးအသက်ခံခဲ့ရတဲ့အကြောင်းရဲတပ်ဖွဲ့နဲ့အုပ်ချုပ်ရေးအရာရှိတွေကပြောဆိုလိုက်ပါတယ်။လူဦးရေတန်ပေါင်း160ရှိပြီးမွတ်စလင်အများစုနေထိုင်တဲ့ဘင်္ဂလားဒေ့ရှ်နိုင်ငံမှာပြီးခဲ့တဲ့လပိုင်းတွေအတွင်းလွတ်လပ်တဲ့အတွေ့ခေါ်ရှိတဲ့တက်ကြွလှုပ်ရှားသူတွေနဲ့လူနည်းစုဘာသာဝင်တွေကိုအစ္စလာမစ်အစွန်းရောက်တွေကအကြမ်းဖက်တပ်ဖြတ်ခဲ့မှုပေါင်း40ကျော်သွားပြီဖြစ်ပါတယ်။အခုဖုံးတော်ကြီးအသက်ခံရမှုနဲ့ပတ်သက်လို့ဘာကြောင့်အသက်ခံရတယ်လဲဆိုတာမသိရသေးသလိုတဦးတယောက်ကမှဖမ်းဆီးတာလည်းမရှိသေးဘူးလို့ရဲတပ်ဖွဲ့ကပြောပါတယ်။အသက်45နှစ်အရွယ်ဟိန္ဒူဖုံးတော်ကြီးရှမနန်ဒိုဒါစ်ဟာဒါကာမြို့တော်အနောက်တောင်ဘက်မိုင်တရာအကွာမှာရှိတဲ့ဂျန်နိုက်ဒါခရိုင်ကဟိန္ဒူဖျားကျောင်းရှိမှာဓာတ်နဲ့အသေးခံထိုးသက်ခံခဲ့ရတာဖြစ်ပါတယ်ရှင်။
ဟောင်ကောင်ကျွန်းကိုပြည်တွင်းလက်အောက်ကနေတရုတ်နိုင်ငံလက်ထက်ပြန်ပြီးလွှဲပြောင်းပေးခဲ့တာ19နှစ်ပြည့်အထိမ်းအမှတ်အခမ်းအနားတွေဒီကနေ့ကျင်းပကြသလိုလူထောင်ပေါင်းများစွာဟာလည်းဆန္ဒပြကြေညာကြပါတယ်။က Golden Bahia ရင်ပြင်မှာဒီကနေ့မနေ့ကျင်းပတဲ့အလန်တင်အခမ်းအနားကိုဟောင်ကောင်ကျွန်းသား1000နီးပါးတက်ရောက်တယ်လို့အစိုးရတာဝန်ရှိသူတွေကပြောနေကြမှာပဲဆန္ဒပြချီတက်ကြတဲ့လူရေအတွက်ကအဲ့ဒီထက်ပိုများပါတယ်ဒီအစိုးရကဟောင်ကောင်ကျွန်းအုပ်ချုပ်ရေးဘော်ကြီးကြပ်တာကိုဟောင်ကောင်ကျွန်းသားအများပြားကစန့်ကျင်ကြပြီးအုပ်ချုပ်ရေးမှူးလျောင်းကိုဒီအစိုးရကချုပ်ကင်ထားတယ်လို့ယူဆကြပါတယ်မကြသေးခင်ငါးမှာထွက်ထားတဲ့လူလူသဘောထားစစ်တမ်းတွေမှာလျောင်းကပေါ်ထောက်ခံမှုက19ရာခိုင်နှုန်းပဲရှိနေတာပါဒီနှစ်ပတ်လည်နေ့မှာဆန္ဒပြချီတက်ကြတဲ့ဒေသခံထောင်ပေါင်းများစွာရဲ့ရည်ရွယ်ချက်ကတော့နှစ်ခုရှိပါတယ်တခုကအုပ်ချုပ်ရေးမှူးလျောင်းဒုတိယတက်တန်းဆက်မရှိဖို့ဖြစ်ပြီးနောက်တစ်ခုကတော့ဟောင်ကောင်ရဲ့ကိုယ်ပိုင်အုပ်ချုပ်ရေးယူရင်းလာတဲ့ပေါ်သူတို့ရဲ့ဒေါ်သားကိုစံလပြဖော်ထုတ်တာဖြစ်ပါတယ
်အမေရိကန်ကားကုမ္ပဏီဖြစ်တဲ့ Tesla ကားကိုအလိုလျောက်မြောင်းမောင်းစနစ်အသုံးပြုပြီးမောင်းသွားသူတူတည်ဆုံးသွားတယ်လို့ကုမ္ပဏီကပြောထားကြောင်းအစိုးရကစုံစမ်းစစ်ဆေးနေပါပြီ Florida ပြည်နယ်မှာမေလ9ရက်နေ့ကကားကိုအလိုလျောက်စနစ်နဲ့မောင်းနေခြင်းအတွင်းနောက်တွဲကုန်တင်ရင် truck ကားတစ်စီးကယင်ကျော်မှားဝင်သွားတာလို့ဆိုပါတယ် truck ကားကြောင့်ကားခေါင်မိုးပွင့်ထွက်သွားပြီးတဲ့နောက်ကားကဆက်သွားနေပြီးဓာတ်တိုင်ကိုဝင်တိုက်ပြီးတော့မှရပ်သွားတယ်လို့ရဲအစီရင်ခံစာမှာဖော်ပြထားပါတယ် Model S Tesla ကားအစီးရင်2500ကိုကနဦးစစ်ဆေးတာတွေစလုံနေပြီလို့ American အဝေးပြေးလမ်းမှာယင်အန်ရဲ့ကင်းရှင်ရေးဌာနကပြောပါတယ်ရှင်
။မြန်မာနိုင်ငံမှာကျင်းပနေတဲ့ Euro 2016ဘောလုံးပြိုင်ပွဲပထမ Quarter Final ပွဲအနေနဲ့ပေါ်တူဂီနဲ့ပိုလန်တို့မြန်မာစံတော်ချိန်ဒီကနေ့မနေ့ပိုင်းကခံခဲ့ကြတာပါ။ပေါ်တူဂီအသင်းအနိုင်ရပြီးတော့ Semi Final တက်သွားပါပြီ။ပွဲစပြီး2မိနစ်တောင်မပြည့်သေးတဲ့အချိန်မှာပဲပိုလန်အသင်းကအဖွင့်ဂိုးကိုသွင်းယူနိုင်ခဲ့ပေမဲ့33မိနစ်မှာပေါ်တူဂီကအခြေပဂိုးပြန်သွင်းနိုင်ခဲ့ပါတယ်။အဲဒီနောက်မိနစ်90အတွင်းမှာရောအချိန်ပိုနိုင်ဘူးအတွင်းမှာရောဘယ်ဘက်ကမှနောက်ထပ်ဂိုးထပ်မသွင်းနိုင်တာကြောင့်ပင်နိုဒီကန်သွင်းပြီးအနိုင်ရှုံးဆုံးဖြတ်တာမှာပေါ်တူဂီက5ဂိုးစလုံးဂိုးဝင်ပြီးပိုလန်ကတလုံးမဝင်တာကြောင့်ပေါ်တူဂီအသင်းနိုင်ရသွားတာပါပိုလန်အသင်းဟာယူရိုဘောလုံးပြိုင်ပွဲတွေမှာအခုလောက်အဆင့်အထိတကားမှမရောက်ခဲ့ဘူးသေးပါဘူးပေါ်တူဂီအသင်းကတော့2004ခုနှစ်ကပွဲကိုအင်ရှင်ဖြစ်လက်ခံကျင်းပပြီးဖိုင်နယ်အထိရောက်ခဲ့ပြီးကမှဂရိအသင်းကိုတကူကူမရှိနဲ့ရှုံးသွားတာကြောင့်တကြိမ်မှယူရိုချန်ပီယံမဖြစ်ဘူးသေးတဲ့အသင်းပါစနေနေ့မနေ့မြန်မာစံတော်ချိန်တနားယူခွဲမှာတော့ဝေးလ်စ်နဲ့ဘယ်လ်ဂျီယံအသင်းတို့ဒုတိယကွာတာဖိုင်နယ်ပွဲအဖြစ်ကစားကြပါမယ်ဒီနှစ်သင်းတွေကအနိုင်ရတဲ့အသင်းနဲ့ပေါ်တူဂီအသင်းတို့ဆီမီဖိုင်နယ်မှာတွေ့မှာဖြစ်ပါတယ်။အမေရိကန်ပြည်ထောင်စုကလိန်ပြောင်းထားတဲ့အမျိုးသားအမျိုးသမီးတွေပွန့်ပွန့်လေးလေးအခြေအနေနဲ့စစ်ဖက်မှာတာဝန်ထမ်းဆောင်ခွင့်ပိတ်ပင်ကန့်သတ်ထားတာကိုကာကွယ်ရေးဝန်ကြီးဌာနကအယူသိမ့်လိုက်ပါပြီ။ကျွန်တော်တို့အနေနဲ့အမေရိကန်လူထုတရားရဂိုင်းနှုန်းအပြည့်အစုံကိုရောက်နိုင်ဖို့လိုပါတယ်လို့ကာကွယ်ရေးဝန်ကြီးအက်စကာတာကကြာသပတေးနေ့မှာသတင်းထုတ်တွေကိုပြောပါတယ်။ကျွန်တော်တို့ရဲ့လုပ်ငန်းကဒီတိုင်းပြည်ကိုကာကွယ်ဖို့ဖြစ်ပါတယ်။လုပ်ငန်းကိုအကောင်းဆုံးထမ်းဆောင်နိုင်မဲ့စစ်သားရေတပ်သားလေတပ်သားဒါမှမဟုတ်မရင်းတပ်သားတွေကိုစုဆောင်းတာဒါမှမဟုတ်ပြန်လည်ခေါ်ယူတာမှာသူတို့တာဝန်ထမ်းဆောင်နေတဲ့ရေချင်းနဲ့မသက်ဆိုင်တဲ့အဟန့်အတားတွေကတားဆီးထားတာမျိုးကျွန်တော်တို့မလိုချင်ပါဘူးလို့ဝန်ကြီးကာတာကပြောပါတယ်ခင်ဗျာ
။ဒါကြောင့်ညနေခင်းနောက်ဆုံးသိထားရတဲ့မြန်မာနဲ့နိုင်ငံတကာသတင်းတွေကိုကိုကျကျော်သိန်းနဲ့ဒေါက်ခင်ဆိုးဝင်းတို့ကြီးညာပေးခဲ့တာပါ။အခုထုတ်လွှင့်ပေးနေတဲ့အစီအစဉ်တွေကို VOA Internet ဆာမျက်နှာ bamis.voanews.com မှာလည်းနှာစင်နိုင်ပါလိမ့်ရှင်။အခုသတင်းလွှာလေးသတင်းဆောင်ပါတွေစက်တိုက်ထုတ်လွှင့်ပေးပါရမယ်။အမေရိကန်နိုင်ငံသားရေးဝန်ကြီးဌာနရဲ့လူကုန်ကူးမှုတိုက်ဖျက်ရေးစီရင်ခန်းစာမှာမြန်မာနိုင်ငံကိုအဆင့် short ချတတ်မှတ်လိုက်တဲ့အပေါ်စိတ်မကောင်းတဲ့အကြောင်းမြန်မာနိုင်ငံသားရေးဝန်ကြီးဌာနကတုံ့ပြန်လိုက်ပါတယ်။လူကုန်ကူးမှုတိုက်ဖျက်ဖို့ကြိုးစားနေတဲ့အချိန်မှာအခုလိုအဆင့် short ချတတ်မှတ်ခံရတဲ့အပေါ်အစိုးရကစိတ်မကောင်းကြောင်းတုံ့ပြန်ခဲ့ပေမဲ့လည်းလူမှောင်ခိုမှုပြဿနာဟာမြန်မာနိုင်ငံအတွင်းဆက်လက်ကြီးထွားနေဆဲဖြစ်ပါတယ်။ဒီအကြောင်း AFP သတင်းဆောင်မကိုအခြေခံပြီးရှားဖောင်ကပြောပြပေးပါမယ်ရှင်။
အမေရိကန်နိုင်ငံသားဝန်ကြီးဌာနကထုတ်ပြန်လိုက်တဲ့2016ခုနှစ်လူကုန်ကူးမှုဆိုင်ရာအစီရင်ခံစာမှာမြန်မာနိုင်ငံကိုအဆင့်နဲ့စောင့်ကြည့်စည်းရင်းကနေတဆင့် short ပြီးအဆင့်3တက်မှတ်လိုက်တာဟာလက်တွေ့မကျဘူးလို့မြန်မာနိုင်ငံသားဝန်ကြီးဌာနကပြောဆိုလိုက်ပါတယ်။အထူးသဖြင့်ဒီမိုကရေစီအစိုးရတည်လက်ထက်မှာရွှေ့ပြောင်းလုပ်သမားအရေးလူကုန်ကူးခံရသူတွေအရေးအထမခိုင်းစေခံရသူတွေအရေးပါအဝင်လူကုန်ကူးမှုတိုက်ဖျက်ရေးကြိုးပမ်းနေတဲ့မြန်မာနိုင်ငံအတွက်အခုဆုံးဖြတ်ချက်ဟာစိတ်မကောင်းစရာဖြစ်တယ်လို့လည်းပြောဆိုခဲ့တာပါ။ဒါပေမဲ့တစ်ချိန်တည်းမှာပဲမြန်မာနိုင်ငံမှာလူကုန်ကူးမှုပြဿနာဟာကြီးထွားနေစေဖြစ်ပါတယ်။လူမောင်ခုမှုတိုက်ဖျက်ရေးတပ်ဖွဲ့ကရဲမှူးရဲဝင်းအောင်ကတော့လူမောင်ခုမှုပြဿနာတွေဟာအထူးသဖြင့်တရုတ်နိုင်ငံနယ်စပ်ဘက်မှာဖြစ်ပွားတာတွေတရတယ်လို့ပြောပါတယ်
။ရန်ကုန်မှာကျတော့အခုလိုင်းတာတို့ရှိပြီးသားတို့ဘက်မှာတော်တော်များများမိန်းကလေးတွေပေါ့နော်။အဲ့မိန်းကလေးတွေကတရုတ်ပြည်ဘက်မှာအခုတရုတ်ဒီနယ်စပ်ပေါ့နော်။နယ်စပ်ဘက်မှာစားတောက်ဆိုင်တို့ဘာတို့မှအလုပ်ရမယ်။အဲ့မှာဟိုဒါသာကောင်းကောင်းရမယ်ဆိုပြီးတော့ခေါ်သွားတာပေါ့နော်။ခေါ်သွားပြီးဟိုဘက်ရောက်တော့မှဒီမူဆီယာတစ်ဖက်ကမ်းမှာရှိတဲ့ရွှေလီဘက်အချမ်းကိုခေါ်သွားရဲအဲ့မှာရှိတဲ့တရုတ်ဒီဘာရင်းနဲ့လက်ထပ်ပေးတာတရုတ်အတ္တမလက်ထပ်ရောင်းစားခဲ့တဲ့ဖြစ်စဉ်တွေကိုတော်တော်များများရှိရ
မြန်မာနိုင်ငံကလူကုန်ကူးခံရသူအများစုကတော့အိန္ဒိချင်းထိုင်းနဲ့မလေးရှားနိုင်ငံတွေမှာအလုပ်လုပ်ကင်ဖို့တွားရောက်ရင်းလူမောင်ခိုးတွေရဲ့တားကောင်ဖြစ်ကြရတယ်လို့တရုတ်နိုင်ငံမှာသူတို့သမီးအဖြစ်ရောင်းစားခံရတာတွေလည်းရှိနေတာပါ ဒီအတွက်လည်းမိသားစုဝင်တွေကြားစကားများပြီးအိမ်ကနေဆင်းသွားတဲ့သမီးဖြစ်သူအတွက်ရစ်တက်မအေးဖြစ်ရတဲ့ဖခင်ဖြစ်သူဦးမြတ်ဆိုကတော့
ကိုသားသမီးဆိုစိတ်ပူရောဘယ်တော့လဲဘယ်လာမှာဘာဖြစ်မှမသိအဲသူများပြောတာဒီလိုပဲသူများလည်းခေါ်ရောင်းနေစားပြလိုက်လားသူများသွားလည်းဘယ်သွားလာတော့ဒါပဲဆိုတာ
မြန်မာနိုင်ငံမှာအလောက်ကန်ရှားပါမှုနဲ့ဆင်းရဲမွဲတေမှုဒဏ်ခံနေရတဲ့မိသားစုတွေရဲ့ပြဿနာကိုဖြေရှင်းဖို့အတွက်မြန်မာနိုင်ငံကလူတွေဟာအိမ်နီးချင်းနိုင်ငံတွေမှာတွားရောက်ပြီးအလောက်ကန်ရှားဖွေနေကြတာဖြစ်ပါတယ်။ဒီလိုအလောက်ကန်ရှားဖွေဖို့စ조사ရကနေလူမောင်းခုကုန်ကူးခံကြရတာဖြစ်တယ်လို့ရဲမှူးရဲဝင်းအောင်ကပြောပါတယ်
။ဒီလိုလုပ်ငန်းတွေကျန်တဲ့နိုင်ငံတွေနဲ့အိမ်နီးချင်းနိုင်ငံရှင်းမယ်ဆိုရင်ကျွန်တော်နိုင်ငံလူုံတိုက်ပြေလို့အရန်တူများတဲ့ပုံလုပ်တယ်။ဥပဒေနဲ့ကျွန်တော်ရေးဆွဲအဲ့ဥပဒေတိုင်းနဲ့ကျွန်တော်ဖော်ထုတ်ခန်းကြီးတာရဲ့လုပ်တယ်
အမေရိကန်လူကုန်ကူးမှုဆိုင်ရာနေ့စဉ်အစီရင်ခံစာထဲမှာမြန်မာနိုင်ငံဟာအဆင့်နှစ်စောင့်ကြည့်စည်းရင်းမှာ၄နှစ်ဇက်တိုက်ရှိနေတာကြောင့်လှုပ်ထုံလှုပ်နေရအဆင့်၃ကိုရှော့ချလိုက်ရတာသာဖြစ်တယ်လို့လည်းမြန်မာနိုင်ငံကြားဝန်ကြီးဌာနကဖြေရှင်းချက်ထုတ်ထားပါဗျ။မြန်မာနိုင်ငံအနေနဲ့လည်းလူကုန်ကူးမှုတိုက်ဖျက်ရေးကိုအမျိုးသားရဲတာဝန်တရအနေနဲ့ကြိုးပမ်းနေတယ်လို့လည်းပြောဆိုခဲ့တာပါ။လူမောင်ခိုတိုက်ဖြက်ရေးတပ်ဖွဲ့ကရဲမှူးရဲဝင်းအောင်ကတော့အရင်ကထက်စာရင်လူလူကြားမှာလူမောင်ခိုမှုပြဿနာနဲ့ပတ်သက်လို့နိုးကြားလာနေပြီလို့ပြောပါတယ်
။ချို့ပညာမတက်တဲ့လူချို့အသိပညာနေပါတဲ့လူကြတော့သွားတိုင်ငါတို့လည်းရေးယူခံမယ်ဆိုတော့မတိုင်ကြဘူးပေါ့နော်။ခုနောက်ပိုင်းကျတော့အသိဉာဏ်ပိုပွင့်လာတယ်။လူကုန်မှုဆိုတာပါတယ်လူကုန်မှုဖြစ်ရင်အာတက်ဆိုင်ရောက်သတင်းပေးရမယ်ဆိုတာသိလာတယ်
။လူမောင်ခိုမှုဆိုင်ရာအဆင့်တမတ်ချက်မှာအနိုင်ဆုံးဖြစ်တဲ့အဆင့်၃မှာထက်သွင်းခံရတဲ့နိုင်ငံတွေဟာတခြားနိုင်ငံတွေကမ္ဘာဘဏ်တို့ IMF တို့လိုနိုင်ငံတကာဘန်ဒါရေးအဖွဲ့တွေရဲ့အထောက်ပံ့တွေစိုင်းငံ့ခံရတဲ့အနေအထားမျိုးနဲ့ကြုံရနိုင်ပါတယ်။ဒါကြောင့်မို့အဆင့်၃မှာရှော့ချသတ်မှတ်ခံရတဲ့မြန်မာနိုင်ငံအနေနဲ့လူကုန်ကူးမှုအစီရင်ခံစာမှာပါတဲ့အကြံပြုချက်တွေအတိုင်းလိုက်နာပြီးလူကုန်ကူးမှုတိုက်ဖျက်ရေးလုပ်ငန်းတွေကိုအလေးအနက်ထားတိုးမြှင့်လှုပ်ဆောင်သွားမှာဖြစ်တယ်လို့နိုင်ငံတကာမိတ်ဖက်နိုင်ငံတွေနဲ့အတူပူးပေါင်းဆောင်ရွက်သွားမှာဖြစ်တယ်လို့မြန်မာနိုင်ငံကြားဝန်ကြီးဌာနကပြောပါတယ်။မြန်မာနိုင်ငံအနေနဲ့ဒီလိုအဆင့်၃မှာရှော့ချသတ်မှတ်ခံရပေမဲ့လည်းမြန်မာနဲ့အမေရိကန်နိုင်ငံကြားပူးပေါင်းဆောင်ရွက်မှုကိုထိခိုက်လှုပ်ဆောင်မှာမဟုတ်ဘူးလို့မျှော်လင့်ကြောင်းလည်းကြေညာချက်မှာဖော်ပြထားပါတယ်ရှင်။
ရှာဖောင်ပြောပြခဲ့တာပါရှင်။အခု27ရာစုပင်လုံညီလာခံကျင်းပနိုင်ရေးညှိနှိုင်းမှုအခြေအနေတွေကိုကြည့်ကြရအောင်ပါ။27ရာစုပင်လုံညီလာခံကျင်းပနိုင်ရေးအကျိုးညှိနှိုင်းဖို့မြမအစိုးရကိုယ်စားလှယ်တွေနဲ့တွေ့ဆုံရမှာတိုင်းရင်းသားလက်နက်ကိုင်အဖွဲ့တွေအားလုံးပါဝင်နိုင်ရေးဆွေးနွေးနိုင်ဖို့မျှော်လင့်တဲ့အကြောင်းအပြစ်ခတ်ရက်စဲရေးလက်မှတ်ရေးထိုးမှထားတဲ့တိုင်းရင်းသားလက်နက်ကိုင်အဖွဲ့ခေါင်းဆောင်ကပြောလိုက်ပါတယ်။အစိုးရသည့်လက်ထက်မှာကျင်းပမဲ့ညှိနှိုင်းရေးညီလာခံမှာမူအစ်စ်နဲ့အားလုံးပါဝင်လာအောင်ဆောင်ရွက်နိုင်လိမ့်မယ်လို့တိုင်းရင်းသားတွေဘက်ကမျှော်လင့်ထားကြောင်းပြောဆိုခဲ့တာပါအဖြစ်ဆုံးကတော့ငင်းချမ်းရေးအကျိုးဆွေးနွေးပွဲမှာကိုယ်တိုင်သွားရောက်သတင်းယူခဲ့တဲ့ VOA မြန်မာပိုင်းသတင်းတောက်မေခကသတင်းပေးပို့ထားပါတယ်ရှင
်အစိုးရတစ်လက်ထက်မှာကျင်းပမဲ့ပြည်ထောင်စုငင်းချမ်းရေးညီလာခံမှာတိုင်းရင်းသားလက်နက်ကိုင်အဖွဲ့တွေအားလုံးပါဝင်နိုင်ရေးတက်ရောက်လာတဲ့တိုင်းရင်းသားကိုယ်စားလှယ်တွေကမျှော်လင့်နေကြပါတယ်မြန်မာအစိုးရရဲ့27ရာစုပင်လုံညီလာခံအကျိုးပြင်ဆင်ရေးကော်မတီနဲ့အပြစ်အခက်ရက်စဲရေးလက်မှတ်ရေးထိုးမှထားတဲ့တိုင်းရင်းသားလက်နက်ကိုင်အဖွဲ့တွေနဲ့ဖွဲ့စည်းထားတဲ့ညီညွတ်သောတိုင်းရင်းသားလူမျိုးများ Federal Council UNFC ရဲ့နိုင်ငံရေးဆိုင်ရာညှိနှိုင်းဆွေးနွေးရေးကိုယ်စားလှယ်အဖွဲ့ DPN တို့ရန်ကုန်မြို့မှာဒီကနေ့ဆွေးနွေးချိန်မှာလဲအားလုံးပါဝင်နိုင်မဲ့လုပ်ငန်းစဉ်ကိုအဓိကထားဆွေးနွေးခဲ့ကြပါတယ်။တိုင်းရင်းသားကိုယ်စားလှယ်အဖွဲ့ခေါင်းဆောင်ခူးဦးရဲကတော့ဒီကနေ့ဆွေးနွေးမှုတွေနဲ့ပတ်သက်လို့အခုလိုပြောပြပါဗျာ။အားလုံ
းပါဝင်ရေးအချိန်ကကြောင်းရလို့ရှိပါတယ်နော်။တချို့ကနားလဲတာကတော့သူတို့အားလုံးပါဝင်လက်မကြီးကုန်းကဟိုကျွန်တော်တို့တောင်းတဲ့အားလုံးပါဝင်ရေးအပြင်းမြောက်တွေကိုဆိုရအောင်နားလဲပါ။ဒါမှကျွန်တော်တို့ကအားလုံးပါဝင်လက်မကြီးကုန်းကအားလုံးပါဝင်တယ်လို့မှတ်ပြမယ်ဆိုတဲ့ပေါ်လို့ဒီဟုတ်တယ်။ကျွန်တော်မှအချိန်ကသင်ချက်တွေရှိပါတယ်။ကြောင်းရလို့ရှိပါတယ်။
တမရော်ဘက်ကလက်ရှိတိုက်ပွဲတွေဖြစ်နေတဲ့တိုင်းရင်းသားလက်နက်ကိုင်မဟာမိတ်သုံးဘွဲ့ဖြစ်တဲ့ပလောင်တအောင်အမျိုးသားလွတ်မြောက်ရေးတမရော် TNLA မြန်မာအမျိုးသားဒီမိုကရက်တစ်မဟာမိတ်တမရော် MNDAA ကိုကန့်အဖွဲ့နဲ့ရခိုင်တမရော် AA တို့ကိုလာမယ့်27ရာစုပင်လုံညီလာခံတက်ဖို့ဖိတ်မယ်လို့ပြောဆိုထားပါတယ်။ဒါပေမဲ့လက်နက်စွန့်မှငြိမ်းချမ်းရေးလုပ်ငန်းစဉ်မှာပါဝင်ခွင့်ပြုမယ်လို့လည်းပြောဆိုထားတာရှိပါတယ်။ဒီလိုတက်ဖက်ကလက်နက်စွန့်မှပါဝင်ခွင့်ပေးမယ့်အပေါ်ဒီအဖွဲ့တွေကလက်မခံကြပါဘူး။ဒီအတွက်ညှိနှိုင်းမှုတွေလုပ်နေတာရှိနေပေမဲ့ဒီအချက်ဟာတိကျစွာအဖြေထွက်ပေါ်လာခြင်းမရှိသေးပါဘူး။ဒီအပေါ်ခူးဦးတွေကခုလိုမှတ်ချက်ပေးပါတယ
်။ဖြစ်ခဲ့တာလည်းအခုလေးဖြစ်နေသေးပါတော့။ဒါပေမဲ့ကျွန်တော်နားလည်တာကတော့ဟိုတုန်းကတော့စပစ်ဖြစ်တာကတော့အစိုးရဟောင်းအခုအစိုးရသေးလက်ထက်မှာကျွန်တော်ထင်တယ်သူတို့ချီကမှုတမျိုးနဲ့ဟောသွားလိုက်မယ်လို့တော့ကျွန်တော်နားလည်တာပေါ့နော်။ဒါကျွန်တော်ရဲ့နားလည်ချက်ပါ
။ဒီကနေ့တွေ့ဆုံဆွေးနွေးမှုကအချိန်၄နာရီကြာခဲ့ပါတယ်။ဆွေးနွေးခဲ့တာနဲ့ပတ်သက်ပြီး 21 ရာစုပင်လုံအကျိုးပင်စင်ရေးကော်မတီအတွင်းရင်မူဦးလာမောင်ရွှေကတော့အခုလိုပြောပြပါဗျာ။အားလုံ
းပါဝင်တဲ့ဒီနေ့ဆက်ဆံဆက်နေတဲ့
21ရာစုပင်လုံအကျိုးပင်စင်ရေးကော်မတီဥက္ကဋ္ဌဒေါက်တာတင်မျိုးဝင်းကတော့လက်ရှိ NLD ဦးဆောင်တဲ့အစိုးရလက်ထက်မှာတိုင်းရင်းသားတွေရဲ့လူအင်ကိုအတက်နိုင်ဆုံးဖြည့်ဆည်းဖို့နိုင်ငံတော်အတိုင်ပင်ခံဒေါအောင်ဆန်းစုကြည်ကမှားထားတာကြောင့်စ조사လှုပ်ဆောင်မယ်လို့ဒီကနေ့တွေ့ဆုံဆွေးနွေးပွဲမှာကတိပေးခဲ့ပါတယ်ဒေါက်တာတင်မျိုးဝင်းဦးဆောင်တဲ့21ရာစုပင်လုံအကျိုးပင်စင်ရေးကော်မတီဟာမနက်ဖြန်မှာနာဂတမ်ပလန်အဖွဲ့ဖြစ်တဲ့ NSCNK ကဆွေးနွေးအဖွဲ့ခေါင်းဆောင်ဦးအန်ကန့်ဦးဆောင်တဲ့ကိုယ်စားလှယ်အဖွဲ့နဲ့ဆက်လက်တွေ့ဆုံဆွေးနွေးသွားဖို့ရှိပါတယ်တိုင်းရင်းသားတွေရဲ့နိုင်ငံရေးဆိုင်ရာညှိနှိုင်းဆွေးနွေးရေးကိုယ်စားလှယ်အဖွဲ့ကတော့နိုင်ငံတော်အတိုင်ပင်ခံနဲ့ဒီလပထမပတ်ထဲမှာတွေ့ဖို့ရှိနေပေမဲ့ရက်အတိအကျကိုနှစ်ဖက်လုံးကထုတ်ဖော်ပြောဆိုခြင်းမရှိသေးပါဘူးရှင်
မေခပြပြခဲ့တာပါရှင်အခုလိုအစိုးရကိုယ်စားလှယ်အဖွဲ့နဲ့တိုင်းရင်းသားလက်နက်ကိုင်အဖွဲ့တွေပြည်ထောင်စုငင်းချမ်းရေးညီလာခံ21ရာစုပင်လုံအတွက်ညှိနှိုင်းဆွေးနွေးနေတဲ့အချိန်မှာပဲတိုင်းရင်းသားနယ်မြေဒေသတွေအတွင်းမှာတော့ပြစ်ခတ်တိုက်ခိုက်တာတွေဆက်ပြီးတော့ဖြစ်ပွားနေစေဖြစ်ပါတယ်ဒီကနေ့မနေ့အစောပိုင်းမှာဆိုရင်ကချင်ပြည်နယ်မှာတိုက်ပွဲတစ်ကြိမ်ဖြစ်ပွားခဲ့သလိုအရင်ရက်တွေကတော့ရှမ်းပြည်နယ်ဘက်မှာပလောင်ကိုကန့်စတဲ့တပ်တွေနဲ့အစိုးရတပ်မတော်အကြားတိုက်ပွဲငယ်တွေဖြစ်ပွားခဲ့တာလည်းရှိပါတယ်လက်ရှိတိုက်ပွဲဖြစ်ပွားနေတဲ့အခြေအနေကို VOA မြန်မာပိုင်းသတင်းတော့ကိုမိုးစော်ကတင်ပြထားပါလေရှင်
။ဟုတ်ကဲ့ဒီကနေ့ပြည်တော်စုငင်းချဲရင်ညီလာက21ရာစုပင်လုံအကျိုးပြင်ဆင်ရေးကော်မတီနဲ့တနင်္ဂနွေလုံးပြစ်ခတ်တိုက်ခိုက်မှုရစဲရေးသဘောတူစာချုပ် NCA ကိုလက်မှတ်မရေးထိုးသေးတဲ့တိုင်းရင်းသားလက်နက်ကိုင်အဖွဲ့ကိုးပွဲကကိုစလဲရီရန်ကုန်မြို့မှာဆွေးနွေးနေချိန်ဒီအပိုင်းမှာတော့တိုက်ပွဲတွေဟာဇက်တိုက်ဖြစ်ပွားနေခဲ့တာပါ။ဒီကနေ့ကချင်ပြည်နယ်မှာဖြစ်ပွားတဲ့တိုက်ပွဲအခြေအနေကိုကချင်လွတ်လပ်ရေးအဖွဲ့ KIO ကပြန်ကြားရေးတာဝန်ခံဒုဗိုလ်မှူးကြီးနော်ဘူးကအခုလိုပြောပါတယ်
ဒီမချိနာဘမောကာလာရဲ့အနောက်ဘက်ပေါ့ဒီနန်ဆန်ယာနဲ့ဘန်ဒုံဆိုတဲ့ယူဝါကြားမှာဒီနေ့9နာရီ40နာရီ9နာရီကြားမှာတိုက်ပွဲဖြစ်တယ်လို့ကြားပါလေအဲ့ကနေ့ပြန်ပြီးမှအပြာနာတိခတ်တာတော့ညနေတနာရီတော့ချင်းကြည့်ပြန်ဖြစ်တယ်လို့တော့ကြားပါလေ 60mm တို့81တို့သူ့တယ်လို့တော့ကြားပါလေ
ဇွန်လ22ရက်နေ့ကတော့ KIO ဒုဥက္ကဋ္ဌဒုဗိုလ်ချုပ်ကြီးအင်ဘန်လာအပါဝင် NCA လက်မှတ်မရေးထိုးသေးတဲ့တိုင်းရင်းသားလက်နက်ကိုင်အဖွဲ့ကိုးပွဲကခေါင်းဆောင်တွေကိုဇူလိုင်လပထမပတ်မှာနိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါန်ဆန်းစုကြည်နဲ့တွေ့ဆုံဖို့21ရာစုပင်လုံအကျိုးပြင်ဆင်ရေးကော်မတီဥက္ကဋ္ဌကဖိတ်ကြားခဲ့ပါတယ်ပြီးခဲ့တဲ့လကုံပိုင်းကတော့ရှမ်းပြည်နယ်မြောက်ပိုင်းနမ်ဆန်မှာ TNLA ခေါ်တအမ်းပလောင်လက်နက်ကင်တပ်ဖွဲ့နဲ့အစိုးရတပ်မတော်ကြားမှာတိုက်ပွဲတွေပြင်းထန်ခဲ့တယ်လို့ TNLA ရဲ့ပြန်ကြားရေးတာဝန်ခံဘုံမှုတက်အိုက်ကျော်ကပြောပါတယ
်ဒီနေ့ကတော့နမ်ဆန်မြို့နယ်တောင်ဒုစရိုက်ကြီးရအနီးမှာဒီလေစမ်းမိုင်းကနေတိုက်ပွဲတော့ဖြစ်တယ်ဟုတ်ကဲ့အရေးကြီးတာဖြစ်တယ်အရေးကြီးတာဟိုဘက်တော့မင်းတမတ်တော့မင်းနည်းနဲ့တမဟာဟိုအရေးကြီးတွေကနေရတုံးရဆက်လိုက်ဖြစ်တယ်
ဇွန်လ30ရက်နေ့နမ်ဆန်မြို့အနီးတိုက်ပွဲဖြစ်ပွားတဲ့အခြေအနေကိုတော့နမ်ဆန်မြို့ကန်တယောက်ကအခုလိုပြောပါတယ်
။ဟုတ်ကဲ့မနေ့ကဆယ်နှစ်နာရီကနေတနာရီအထိဖြစ်တယ်ခင်ဗျာ။နမ်ဆန်နဲ့လမ်းမြင်ရတဲ့နမ်ဆန်မြို့နဲ့အဲဒီတောင်30နဲ့မနောက်ရွာကြားမှာဖြစ်တယ်။နည်းနည်းကြည့်ပြတာကအဲဒီမနောက်နဲ့တောင်30ကြားမှာရောက်သွားတယ်အဲဒီဖုန်းကြီးကျောင်းနားမှာနှလုံးတော်တယ်မှာတစ်လုံးထိခိုက်ဒဏ်ရာရတာတော့မရှိဘူး။အထိတ်တလန်ဖြစ်ပြီးတော့မြို့ပေါ်ဒီဖက်ပြေးတယ်လို့ပြေးဆိုဟိုတော်တဲ့တစ်ဖက်ခြံတဲ့ပြေးတယ်လို့ပြေးအဲ့လိုတော့ရှိတယ
်ဇွန်လ29ရက်နေ့ကနမ်တူမြို့နယ်အတွင်းမှာရှမ်းပြည်တပ်မတော်တောင်ပိုင်းနဲ့အစိုးရတပ်မတော်ကြားတိုက်ပွဲဖြစ်ခဲ့တယ်လို့ရှမ်းတပ်ဖွဲ့နဲ့ပလောင်တပ်ဖွဲ့ကြားမှာလည်းတိုက်ပွဲဖြစ်ခဲ့ပါတယ်ရှမ်းပြည်တပ်မတော်တောင်ပိုင်းဟာ NCA ကိုလက်မှတ်ရေးထိုးထားပြီးပလောင်တပ်ဖွဲ့ကတော့လက်မှတ်ရေးထိုးဖို့ဖိတ်ကြားမခံခဲ့ရပါဘူးNCA မှာလက်မှတ်ရေးထိုးဖို့ဖိတ်ကြားမခံရတဲ့ MNDA ခေါ်ကိုကန်တပ်ဖွဲ့နဲ့အစိုးရတပ်မတော်အကြားမှာလည်းဒီရက်ပိုင်းအတွင်းတိုက်ပွဲဖြစ်ပွားခဲ့သလိုနှစ်ဖက်တပ်တွေအကြားမှာစီးရီးတင်းမာမှုတွေဆက်လက်ရှိနေစေဖြစ်ကြောင်းကိုကန်တပ်ဖွဲ့ရဲ့တပ်မဟာ211ကတပ်မဟာမှုကပြောပါတယ
်ကိုကန်မှာလည်း26 29 28 3ရက်တပ်ဘက်ဖြစ်နေတယ်တပ်စစ်ထောင်အနောက်မှာရွာထဲမှာသူတို့လာတယ်ကျင်းတို့ခံတဲ့နေရာသူတို့လာတယ်ဒါနဲ့ဆိုရင်ခန္ဓာနေရာရောက်ရင်ဆိုရင်တိုက်ပွဲဖြစ်နေပေါ့နော
်မနေ့ကတည်းကနေဆိုရင်တိုက်ပွဲမဖြစ်ဘူးတိုင်းပဲလက်သားမထိုင်နေတဲ့
ဒီအပိုင်းအတွင်းတိုက်ပွဲဖြစ်ပွားတာနဲ့ပတ်သက်ပြီးအစိုးရတပ်မတော်ဘက်ကသတင်းထုတ်ပြန်တာတော့မရှိသေးပါဘူးတိုက်ပွဲဖြစ်ပွားနေတဲ့ပလောင်ကိုကန့်နဲ့ AA ခေါ်ရခိုင်တပ်ဖွဲ့တွေကို NCA မှာပါဝင်လက်မှတ်ရေးထိုးဖို့ဦးသိန်းစိန်အစိုးရကဖိတ်ခေါ်တာမရှိခဲ့သလို လောလောဆယ်မှာလဲဒီဖွဲ့သုံးဖွဲ့ကလက်နက်စွန့်မှသာညီချင်းရေးဆွေးနွေးမှာဖြစ်ကြောင်းတမရော့ဘက်ကသတင်းထုတ်ပြန်တာတွေရှိခဲ့ပါတယ်ပြည်ထောင်စုငင်းချမ်းရေးညီလာခံ27ရာစုပင်လုံအကျိုးပြင်ဆင်ရေးကော်မတီကတော့ဒီဖွဲ့၃ဖွဲ့နဲ့တွဲဆုံဆွေးနွေးနိုင်ဖို့ပြင်ဆင်နေသလိုသူတို့ဘက်ကလည်းတွဲဆုံဆွေးနွေးဖို့ကမ်းလှမ်းလာရင်တော့ဆွေးနွေးဖို့အသင့်ရှိကြောင်းပြောဆိုထားတာတွေရှိပါတယ်
။ကိုမိုးစောပြောပြခဲ့တာပါရှင်။အခုစနေနေ့ညတိုက်ရိုက်ဒီလိုက်မှာဘယ်အကြောင်းအရာကိုဦးတည်ဆွေးနွေးမလဲဆိုတာပြောပြရင်ဖိတ်ခေါ်ပါစေရှင်။
7 days တင်းစာမှာရေးသားဖော်ပြခဲ့တဲ့တင်းတပူကြောင့်တင်းစာကိုစစ်တပ်ကအမှုဖွင့်တရားစွဲဖို့ကြိုးစားခဲ့ပါတယ်။နှစ်ဖက်ညှိနှိုင်းပြီးတဲ့နောက်7 days တင်းစာကအစိုးရပိုင်းတင်းစာတွေကနေတက်မတော်သူပန်ကြားလွားဆိုတာကိုထည့်ပြီးတော့တောင်းပန်ခဲ့ပြီးတပ်ဖက်ကလည်းတရားစွဲထားတာကိုပြန်ရုပ်လိုက်ပါတယ်။7 days ရဲ့တင်းရေးသားချက်မှာတပ်ကတရားစွဲရအောင်ဘာရီများမှားယွင်းသွားပါတယ်။ဘလောက်ထိထိခိုက်နေတာကြောင့်တရားစွဲတဲ့ဒီဖြစ်ရတာပါလဲ။ပြည်သူရဲ့နားမျက်စိဖြစ်တဲ့တင်းမီဒီယာဟာတက်နဲ့ပတ်သက်ရင်လက်ရှောင်ပြီးဘာမှမပြောမရေမထုတ်လွှင့်မှုထပ်ပြီးသတိပေးလိုက်တာပါလားဒီမိုကရေစီရဲ့အသက်သွေးကြောသတင်းလွှတ်လပ်ခွင့်ဟာမြန်မာနိုင်ငံမှာဆက်ပြီးချင်းချောက်ခံနေရဆဲပဲလို့ကျွန်တော်တို့သောဒရှင်တွေမြင်ကြပါသလားအခုလာမယ့်စနေညတိုင်းရိုက်လီလိုင်းအစီအစဉ်မှာဆွေးနွေးကြရအောင်ပါဒီအစီအစဉ်မှာပါဝင်ဆွေးနွေးကြတယ်ဆိုရင်ဆက်သွယ်ရမယ့်ဖုန်းနံပါတ်ကိုစနေညမီပို့ထားပေးပါကိုရဲ့မြင်သဘောထားကိုစာသားနဲ့ဖြစ်ဖြစ်အတန်ဖိုင်နဲ့ဖြစ်ဖြစ်ပို့ထားလို့လည်းရပါတယ် VO ရဲ့ဖုန်းနံပါတ်က13923255လေးemail လိပ်စာက burmese@voanews.com ဖြစ်ပါတယ်။ပါဝင်ဆွေးနွေးကြဖို့သောတာရှင်တွေအားလုံးကိုဖိတ်ခေါ်ပါတယ်ခင်ဗျာ
။ VOA American တိုင်းရဲ့ဓာတ်ရိုက်လေလိုင်းဆွေးနွေးကအစီအစဉ်တွေကိုအင်္ဂါနဲ့စနေညပိုင်းအစီအစဉ်တွေမှာတပတ်ကို2ချိန်ပုံမှန်ထုတ်လွှင့်ပေးနေကြဖြစ်ပါတယ်။လာမယ့်စနေနေ့ညဓာတ်ရိုက်လေလိုင်းဆွေးနွေးကမှာပါဝင်ဆွေးနွေးလိုက်ကြပါလို့ထပ်မံဖိတ်ခေါ်ပါရစေရှင်။အခုတန်လွှင့်နေတဲ့ Radio အစီအစဉ် PP ချင်း Asia 77ကဓာတ်ရိုက်ထုတ်လွှင့်မဲ့ VOA နေ့စဉ် TV အစီအစဉ်ကိုလည်းကြည့်ရှုနိုင်ပါတယ်ရှင်။အခုညနေပိုင်းအစီအစဉ်စုံမတက်ခင်မှာသတင်းအကျဉ်းချုပ်ကိုကိုကျော်ကျော်သိန်းကကြေညာပေးပါအောင်မရှင
်။အမေရိကန်ဆိုရကနစ်စင်ထုတ်ပြန်တဲ့လူမောင်းခိုကူးမှုဆိုင်ရာစီရင်ခံစာထဲမှာထိုင်းနိုင်ငံကိုအဆင့်မြင့်တက်မှတ်လိုက်တဲ့အတွက်ကျေးဇူးတင်တဲ့ကြောင်းထိုင်းစစ်ဆိုရကပြောပါရတယ်။ထိုင်းနိုင်ငံကိုအနှိမ်ဆုံးဖြစ်တဲ့တီယာ3ကနေတီယာ2စောင့်ကြည့်နိုင်ငံများစီရင်တဲ့အဆင့်မြင့်တက်မှတ်လိုက်တာပါ။ပြီးခဲ့တဲ့နှစ်ကတီယာ2အဆင့်မှာတက်မှတ်ထားတဲ့မြန်မာနိုင်ငံကတော့ဒီနှစ်အဆင့်လျော့ပြီးတီယာ3အဆင့်တက်မှတ်ခံရပါတယ်။တူရကီနိုင်ငံအစ္စတန်ဘူးမြို့လေဆိပ်ကိုအင်္ဂါနေ့ကတိုက်ခိုက်မှုနဲ့ပတ်သက်လို့စီစဉ်ခဲ့သူဟာအာခ်မက်ရှာဒက်ဖြစ်ဆိုသူဖြစ်တယ်လို့တင်ပြရှိနေကြပါတယ်။အာခ်မက်ရှာဒက်ရဲ့နောက်ကြောင်းမှတ်တမ်းတွေအရသူဟာရုရှားနိုင်ငံကိုပုံကန်နေတဲ့ချက်ညာဒေသကအထေကန်တိုက်ခိုက်မှုတွေနဲ့ပါဝင်ပတ်သက်ခဲ့ပြီးအခုနောက်ဆုံးမှာတော့ဆီးရီးယားနိုင်ငံမှာရောက်နေတာပါ။တူရကီနိုင်ငံရဲ့အတထက်နိုင်ငံကလေဆိပ်မှာအင်္ဂါနေ့ကအထေကန်ပုံခွဲသူ3ဦးရဲ့တိုက်ခိုက်မှုကြောင့်လူ44ယောက်ထဲမှနေသေဆုံးခဲ့ပြီးလူပေါင်း230ကျော်ထိခိုက်ဒဏ်ရာရခဲ့ပါတယ်။ဒီကန်တိုက်ခိုက်သူ3ယောက်ဟာရုရှား၊ဥဇ်ဘက်ကစ္စတန်နဲ့ကီယဂစ်စတန်နိုင်ငံသားတွေဖြစ်တယ်လို့တူဂရီတာဝန်ရှိသူတွေကပြောပါတယ်။ဩစတြေးလျနိုင်ငံမှာမေလကကျင်းပတဲ့သမ္မတရွေးကောက်ပွဲရလဒ်ကိုနိုင်ငံရဲ့အမြင့်ဆုံးတရားရုံးကဒီကနေ့ပယ်ဖျက်လိုက်ပါတယ်။ရွေးကောက်ပွဲမှာကပ်ပြီးရှုံးသွားတဲ့သမ္မတလောင်းနိုဘတ်ဟူဖာရဲ့လက်ရဆောင်ပါတီကရွေးကောက်ပွဲရလဒ်ကိုမကျင်းပလို့တရားရုံးမှာစောရကတဲ့ရှောက်ထားတဲ့အမှုကိုအခုလိုအဆုံးဖြတ်ပေးလိုက်တာပါ။ဩစတြေးလျနိုင်ငံမှာပြည်ထောင်စုအဆင့်ရွေးကောက်ပွဲတွေကိုမနေ့ကစနေနေ့မှာကျင်းပမှာပဲဒီရွေးကောက်ပွဲမှာအင်အားသိမ့်မတောင့်တင်းလာတဲ့ပါတီငယ်လေးတွေကလက်ရှိအစိုးရကိုဖယ်ရှားပစ်နိုင်မလားဆိုတာကိုဩစတြေးလျမဲဆန္ဒရှင်တွေအဆုံးဖြတ်ပေးကြမှာဖြစ်ပါတယ်
တော့ကြနေညနေခင်းနိုင်ငံတကာသတင်းချင်းချုပ်ကိုကိုကျော်ကျော်တင်ပြညာပေးခဲ့တာဖြစ်ပါတယ်ဒီညနေအစီအစဉ်ထုတ်လို့ရမှုကကိုရနိုင်ဖြစ်ပြီးအတန်ဖန်အင်ဂျင်နီယာကတော့ဆူလီမန်တာရာဝါလီဖြစ်ပါတယ်VOA ကနေအခုထုတ်လွှင့်ပေးနေတဲ့အစီအစဉ်တွေကို internet ဆံမျက်နှာ burmese.voanews.com မှာလည်းပြန်ပြီးနားဆင်နိုင်ကြပါတယ်။လက်ရှိထုတ်လွှင့်ပေးနေတဲ့ညနေခင်းအစီအစဉ်အဆုံးသတ်ပါတော့မယ်ရှင်။ည9:00နာရီကျရင်တခါပြန်ပြီးတော့ဆုံကြရအောင်ပါ။သောရရှင်များအားလုံးကိုရော့စိတ်ပါရှင်လန်းချမ်းမြေ့ကြပါစေ။ VOA ကိုနားဆင်ခဲ့ကြတဲ့အတွက်ကျေးဇူးအထူးတင်ပါတယ်ရှင်။ကျွန်မခွာညိုပါ
This program has come to you from the Voice of America, Washington.